Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2024ခုနှစ် February 17ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line to meter 1632.25 တို့အပြင် line လက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဂါဇာဒေသကုလသမဂ္ဂရုံးအောက်မှာမြေအောက်ဥမင်လမ်းကြောင်းတွေ့တယ်လို့ ISIS စစ်တပ်ကပြောလိုက်ပါတယ်စစ်ကောင်စီလက်ထက်အချင်းထောင်တွေတိုးချဲ့နေတဲ့အကြောင်းသတင်းတွေတခုကပြောပါတယ်ကမ္ဘာနာမကျန်းသူများနေမှာမြန်မာနိုင်ငံအတွက်ပုံရံမင်းကြီးကစုတောင်းပေးပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန့်ရင်ချင်းနဲ့တူပြောပြသွားမှာပ
ါစစ်ကောင်စီကလိုအပ်နေတဲ့လက်နက်ပစ္စည်းတွေကိုရုရှားနိုင်ငံကအဓိကထောက်ပံ့နေတာနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ပြောသွားတာကတော
့ Russia is the single largest source of weapons to the military junta I don't just say that
တရင်းစီစဉ်နောက်ပိုင်းမြမဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။ဒါအပြင်ရိုဟင်ဂျာတွေရဲ့မျှော်လင့်ချက်အစီအစဉ်ကိုလည်းတင်ဆက်မှာပါ။နောက်ပိုင်းမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြမပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါ။
ပါလက်စတိုင်းဒုက္ခသည်တွေအတွက်ကုလသမဂ္ဂအကူအညီပေးရေးအေဂျင်စီ UNRWA ရဲ့ဂါဇာဒေသကရုံးချုပ်မြေအောက်အပါဝင်မီတာရာနဲ့ချီရှည်လျတဲ့ဥမင်လမ်းကြောင်းတစ်ခုကိုအစ္စရေးတပ်ဖွဲ့တွေရှာဖွေတွေ့ရှိခဲ့ကြပါတယ်။ဒါဆိုရင် UNRWA ကိုကာကွယ်ယူပြီးဟားမတ်စ်သွေးကြွတွေလှုပ်ရှားနေတဲ့အထောက်အထားတွေဖြစ်နေလဲပြောဆိုခဲ့တာပါ။နိုင်ငံခြားသတင်းတောက်တွေကိုလည်းဥမင်လမ်းကြောင်းတွေရဲ့အစ္စရေးစစ်တပ်အင်ဂျင်နီယာတွေကခေါ်ယူပြသခဲ့ကြပါတယ်။ကုလသမဂ္ဂရုံးဝင်းကစာတင်ကြောင်းတစ်ခုနီးဝင်ပေါက်တစ်ခုကနေကွန်ကရစ်တွေနဲ့တိစောက်ထားတဲ့ဥမင်လမ်းကောင်းတွေကိုခေါ်ယူပြသခဲ့တာပါ။ပူလိုက်ပြီးကြီးကြီးမားမားအခွေအောက်တွေနဲ့ဥမင်တစ်လျှောက်မိနစ်20လောက်ရှောက်ပြီးတဲ့အခါ UNRWA ရုံးချုပ်အမြင်ရောက်မှရောက်ရှိနေပြီလို့ဒင်းတောက်တွေကဥဆောင်ရှင်းပြတဲ့အစ္စရေးစစ်တပ်ဒုဗိုလ်မှူးကြီးတူကပြောဆိုခဲ့ပါတယ်။အရှိမီတာ900အနက်18မီတာရှိတဲ့ဥမင်လမ်းကောင်းတွေမှာလမ်းကွဲတွေအခန်းငယ်တွေရှိနေတယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။ပွင့်နေပြီးအထက်မှာဘာမှမကျင်တော့တဲ့တမနီအာမဂန်တစ်တာရီနဲ့ရုံငန်းတစ်ခုကိုလည်းတွေ့ခဲ့ကြတာပါကျွေပြားခင်းထားတဲ့အိမ်သားအခန်းကျယ်ကြီးတစ်ခုထဲမှာတော့ကွန်ပျူတာဆာဗာတွေကိုတွေ့ရပြီးနောက်တစ်ခန်းထဲမှာတော့လုပ်ငန်းသုံးတခဲတွေအပြည့်နဲ့တွေ့ရပါတယ်အစ္စရေးတပ်ဖွဲ့တွေအသာစီးရလာချိန်မှာပဲဟားမတ်တွေကတင်းရှောင်သွားပုံရတယ်လို့လည်းအစ္စရေးစစ်တပ်ကတာဝန်ရှိသူတူကပြောဆိုထားပါတယ
်ရုရှားနဲ့ဆက်ဖြစ်နေတဲ့ယူကရိန်းအတွက်ဒေါ်လာဘီလီယံ60အပါဝင်95.3 billion စီရေးကူညီပေးမဲ့ဥပဒေချမ်းကို American အထက်လွှတ်တော်ကဒီသတင်းပတ်ကုံအပြည့်အစုံထုတ်ပြန်နိုင်ဖို့ကြိုးပမ်းနေပါတယ်။တောက်ကြနေနောက်ပိုင်းမှာတော့ဥပဒေချမ်းကိုအထက်လွှတ်တော်အမတ်64ယောက်ကထောက်ခံခဲ့ကြပြီး19ယောက်ကတော့ကန့်ကွက်ခဲ့တာပါ။ Democrat ကိုယ်စားလှယ်တွေအများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာဥပဒေချမ်းကိုထောက်ခံသူတွေတဲ့ Republican ကိုယ်စားလှယ်14ယောက်ပါဝင်ခဲ့ပါတယ်။ Ukraine ကိုအကူအညီပေးရေးဟာဦးစားပေးမဲ့ဥစားပေးမဟုတ်ဘူးလို့သဘောထားနေတဲ့ Republican သမ္မတလောင်းရွေးပွဲမှာရှေ့တန်းရောက်နေတဲ့သမ္မတဟောင်း Donald Trump နဲ့သဘောတူထားကြတဲ့ Republican ကိုယ်စားလှယ်တွေကတော့ဥပဒေချမ်းကိုကန့်ကွက်နေကြတာပါအထက်လွှတ်တော်မှဥပဒေချမ်းကိုဒီကနေ့တနင်္ဂနွေနေ့မဲခွဲဆုံးဖြတ်အတည်ပြုနိုင်ခဲ့ရင်တောင်မှ Republican တွေအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကအတည်ပြုဖို့မသေးကြပါဘူး။တစ်ချိန်တည်းမှာပဲ Ukraine အတွက်အကူအညီပေးရေးအစီအစဉ်တစ်ကိုလွှတ်တော်ကအတည်မပြုသေးတဲ့အတွက်သမ္မတ Joe Biden ကလည်းဝေဖန်ထားပါတယ်ရှင
်။ Pakistan နိုင်ငံမှာရွေးကောက်ပွဲမဲရီတွဲမှုတွေဒီကနေ့ပြစီခဲ့ပြီးအချင်းချခံနေရတဲ့ဝန်ကြီးချုပ် Imran Khan ရဲ့မဟာမိတ်တွေကလွှတ်တော်ကိုယ်စားနေရအများပြားအနိုင်ရပေမဲ့အစိုးရဖွဲ့နိုင်လောက်တဲ့အထိအများစုတော့မရခဲ့ပါဘူး။အလို့တော်ကိုစလေ266နေရာအတွက်ရှင်ပြန်ရမှာဝန်ကြီးချုပ်ဟောင်းရဲ့ PTI ပါတီကအဆိုပြုခဲ့သူအများစုပါဝင်တဲ့တတိပုဂ္ဂလကိုစလေ100နေရာအနိုင်ရကြောင်းရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့အချက်အလက်တွေမှာတွေ့ရပါတယ်။ဒုတိယအများဆုံးအနိုင်ရခဲ့တာကတော့နောက်ထပ်ဝန်ကြီးချုပ်ဟောင်းတို့ဖြစ်တဲ့နဝက်ရှာရီဦးဆောင်တဲ့ PMLN ပါတီဖြစ်ပါတယ်။နိုင်ငံရေးပါတီတစ်ခုအနေနဲ့အများဆုံးအဖြစ်85နေရာအနိုင်ရသွားတာပါ။နိုင်ငံခြားရေးဝန်ကြီးဟောင်းဘိုင်လာဝါပူတိုဇာရာရီဦးဆောင်တဲ့ပြည်ထောင်လုံးပါတီကတော့54နေရာနဲ့တတိယအများဆုံးအနိုင်ရပါတယ်။လူကြီး240တန်းရှိတဲ့ပါကစ္စတန်မှာပြီးခဲ့တဲ့ကြာသပတေးနေ့ရွေးကောက်ပွဲကျင်းပပြီး3ရက်ကြာမှကော်မရှင်ကမဲရလက်ကိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11603ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်အန်တန်မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့3နှစ်ကအယက်သားဆူရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအချင်းထောင်တွေကိုတိုးချဲ့နေတယ်လို့ကောင်းဝင်ဂျူရုတပ်ပုံထောက်ထားတွေကိုအခြေခံပြီးလေးလာဆန်းစစ်ချက်တခုမှဖော်ပြထားပါတယ်။လက်နက်ကန်ပြစ်ခတ်တွေနဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုနှိမ်နင်းနေတဲ့ကြားမှာအချင်းထောင်တွေတိုးချဲ့တာဖိနှိပ်မှုတွေတိုးလာနေတဲ့လက္ခဏာဖြစ်နေလဲလူခွင့်ရဲ့လှုပ်ရှားသူတွေဆိုရနေတာပါ။2022ခုနှစ်ဖေဖော်ဝါရီလကနေပြီးခဲ့တဲ့လအထိအများပြည်သူသိနိုင်ဝင်ရှိတဲ့ကောင်းဝင်ဂျိုရုဓာတ်ပုံတွေကိုလေးလာဆန်းစစ်ချက်တွေအရလက်ရှိထောင်ထဲမှာအစာအုပ်အသစ်တွေအနည်းနာမှာတိုးချဲ့တာတွေအပြင်အချင်းထောင်အသစ်ဆောက်လုပ်တာတွေတွေ့ရတယ်လို့ Britain ခြေဆက် Center for Information Resilience ရဲ့မြန်မာ Witness အဖွဲ့ကပြောဆိုခဲ့တာဖြစ်ပါတယ်။တချို့လှုပ်ရှားသူတွေအရက်ဖွဲ့ဖွဲ့စည်းဝင်တွေကိုစစ်တပ်ကမတရားဆက်လက်ဖမ်းဆီးထိန်းသိမ်းမှုတွေအများအပြားရှိနေတာကိုအခုတွေ့ရှိတဲ့ထောက်ထားတွေကပြသနေတယ်လို့လည်းအာဏာသိမ်း3နှစ်ပြည့်မတိုင်ခင်တရက်လိုအစီရင်ခံစာထုတ်ပြန်ခဲ့တဲ့မြန်မာ Witness အဖွဲ့ရဲ့စီမံကိန်းဒါရိုက်တာ Matt Lawrence က VOE ကိုပြောပါတယ်။စီရင်ထဲမှာပါတဲ့အချင်းထောင်တွေရဲ့တဝက်နီးပါးမှာထပ်မံတိုးချဲ့ထားတဲ့လက္ခဏာတွေတွေ့ရကြောင်းလည်းပြောဆိုထားပါတယ်။ Skytime နဲ့မွန်ပြည်နယ်မှာအချင်းထောင်အသစ်တွေဆောက်လုပ်ထားပြီး AR တိုင်းမှာလည်းနောက်တစ်ခုပြည်စည်းလူနေပါရှိနေတယ်လို့ဘကိုးတိုင်းမှာနောက်တစ်ခုဆောက်ဖို့ပြင်ဆင်နေတာတွေ့ရကြောင်းလည်းအစီရင်ခံစာပြည်သူတွေကပြောဆိုထားပါတယ်ခင်ဗျာ။
ပဋိပက္ခတွေပြင်းထန်နေတဲ့မြန်မာ၊ပါလက်စတိုင်း၊ Israel ၊ Ukraine နိုင်ငံတွေအပါအဝင်ကမ္ဘာပေါ်မှာဆေးဝါးကုသမှုခံယူခွင့်မရသူတွေအတွက်စုတောင်းမေတ္တာပို့တာကြောင်းပုံရဟန်းမင်းကြီး Francis ကဒီကနေ့စိန့်ပီတာယဉ်ပြင်မှာပြုလုပ်တဲ့တနင်္ဂနွေစုတောင်းပွဲအခမ်းအနားမှာပြောကြားခဲ့ပါတယ်။ဒါအပြင်ဒီကနေ့ February 17ရက်နေ့မှာကြာရောက်တဲ့ကမ္ဘာနာမကျန်းသူများနေ့အထိမ်းအမှတ်ဖြစ်ထည့်သွင်းပြောကြားတဲ့ပုံရဟန်းမင်းကြီးရဲ့မိန့်ခွန်းမှာနာမကျန်းသူတွေပြုစုစောင့်ရှောက်ဖို့အရေးကြီးတယ်ဆိုတာလူအများအယုံဆိုင်အရင်အာယုံဆိုင်တဲ့2024ခုနှစ်အတွက်အလေးပေးလှုပ်ဆောင်ဖို့လဲတိုက်တွန်းသွားပါတယ်။ကမ္ဘာမှာအလွန်အမင်းဆင်းရဲနှံပါးနေသူတွေရဲ့အခြေအနေ၊စစ်ပွဲတွေဖြစ်နေတဲ့ဒေသတွေ၊အခြေခံလူခွင့်ရေးတွေ၊နေတိုင်းချိုးဖောက်ခံရတဲ့အခြေအနေတွေဟာလက်ခံနိုင်စရာမရှိသလိုသူ့အနေနဲ့နေစဉ်ဆူတောင်းပေးနေတယ်လို့လည်းပုံရဟန်းမင်းကြီးကပြောပါတယ်။ဒါအပြင်စစ်မှတ်တွေဖြစ်ပွားနေတဲ့ယူကရိန်း၊ပါလက်စတိုင်းနဲ့အစ္စရေးနိုင်ငံတွေအပြင်ခွဲခြားဖိနှိပ်ခံရတဲ့ရိုဟင်ဂျာတွေရှိနေတဲ့မြန်မာနိုင်ငံအတွက်လည်းပုံရဟန်းမင်းကြီးကဆူတောင်းမေတ္တာပို့သခဲ့ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံကမ်းလွန်ပင်လယ်ပြင်ကအငင်းပွားနေမြေမှာကိုရက်ချာခင်းလဲတဲ့အစီအစဉ်တွင်တရုတ်သင်းမောတွေကအန်ဒီယားရှိလာအောင်နီနီကက်ကက်မောင်းနေတဲ့အကြောင်းဖိလစ်ပိုင်ကမ်းဆောင်တပ်ကဒီနေ့ပဲဆွဆွဲလိုက်ပါတယ်။ငါးပန်းကွက်တွေပေါ်ကျော်ထားတဲ့စကရာဘိုရိုရှိုချွန်နီရေပြင်မှာဖိလစ်ပိုင်နိုင်ငံက BRP ထရီဆာမက်ဘောင်နောသင်းမောကိုခင်းလဲဖို့နဲ့ဖိလစ်ပိုင်ငါးပန်းသမားတွေအတွက်ရေကန်နဲ့လုံခြုံရေးအတွက်တာဝန်ယူဖို့ဒီလာဆန်းမှာဆီလုထားပါတာပါ။ကျွန်းတွေကတော့ကျွန်းကတော့တရုတ်နိုင်ငံကဖိလစ်ပိုင်လက်ကနေ2012ခုနှစ်မှာတည်ယူခဲ့ပြီးနောက်ပိုင်းမှာလည်းကင်းလဲသဘောတင်မောတွေချထားတာကြောင့်ကျွန်းနီးထွိုက်မှာမကြာခဏထိတ်တဲရင်ဆိုင်မှုတွေကျင်းဝါလို့ရှိပါတယ်ဖိလစ်ပိုင်တင်မောကင်းလဲစင်မှာတရုတ်ကမ်းဆောင်တင်မောတွေကဥပိုင်းကနေနှစ်ချိန်နီးနီးကပ်ပြီးတော့ဖြတ်မောင်းတာအပဝင်အန်ဒီယားရှိလောက်တဲ့အခြေအနေနဲ့လေးချိန်တန်းတန်းကျုံရရတယ်လို့ဖိလစ်ပိုင်ကမ်းဆောင်တပ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေညချမ်းအတွက်သတင်းအစီအစဉ်ကိုကိုအောင်လွေဦးနဲ့အတူတင်ဆက်ခဲ့တာပါ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်အခုတော့ကျမတို့ရိုဟင်ဂျာတွေရဲ့မျှော်လင့်ချက်အစီအစဉ်ကိုတင်ဆက်မှာပါ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဝန်ကြီးဌာနကနေရိုဟင်ဂျာအခွင့်အရေးအကြံပေးပုဂ္ဂိုလ်အပါအဝင်လူခွင့်ရေးအထူးအကြံပေးပညာရှင်တွေကိုထားရှိပြီးတော့လူခွင့်ရေးချိုးဖောက်ခံရမှုတွေကိုအကြောင်းကြားနိုင်ဖို့နဲ့မှတ်တမ်းရယူဖြေရှင်းပေးနိုင်ဖို့တရားမျှတမှုရအောင်ဖော်ဆောင်ပေးဖို့အတွက်ဒီအစီအစဉ်တစ်ခုကိုစတင်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့NUG လူခွင့်ရေးဒုဝန်ကြီးနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမဆုမွန်ကဆက်သွယ်မေးမြန်းပြီးတော့ရိုဟင်ဂျာတွေမျှော်လင့်ချက်အစီအစဉ်မှာတင်ပြထားပါရရှင်
။ရခိုင်မြောက်ပိုင်းကလူခွင့်ချိုးဖောက်ခံရမှုတွေပါဝင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွင်ကလူခွင့်ချိုးဖောက်ခံရတာတွေပင်လယ်ဖြတ်ကျော်နိုင်ငံကူးပြောင်းထွက်ခွာတဲ့သူတွေမလေးရှားအင်ဒိုနီးရှားထိုင်းစတဲ့နိုင်ငံတွေမှာအဖမ်းဆီးထိန်းသိမ်းခံထားရတဲ့အချိန်မှာရိုဟင်ဂျာတွေရင်ဆိုင်နေရတဲ့လူခွေချိုးဖောက်ခံရမှုတွေနောက်ရခိုင်မြောက်ပိုင်းနဲ့မြန်မာနိုင်ငံတဝန်းစစ်ကောင်စီလက်ထက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့လူခွေချိုးဖောက်ခံရတဲ့အဖြစ်အပျက်အရေးကိစ္စတွေနဲ့ပတ်သက်လို့အရေးပေါ်အကူအညီတောင်းခံနိုင်မှုနဲ့တိုင်ကြားနိုင်မှုတရားမျှတမှုညနိုင်မှုတွေကအခက်အခဲစိန်ခေါ်မှုတွေအတော်လေးရှိနေပါတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်
ကဲတော့ဟိုအရေးပေါ်ပေါ့နော်ဟိုဘတူမဆူအရေးပေါ်ဟိုအကာကွယ်လွေးမယ်ဆိုလို့ရှင် unit share ရဲ့ hot number ပေါ့နော် hotline မှာ 16670 မှာ dial ဆက်သွင်းလေးရတယ် unit share ရဲ့ second time မှာရှိတဲ့ဟို focal ပေါ့နော်ဟို protection focal ရဲ့ focal ကိုတွားပြီးတော့ဟိုပြောရင်လေးရတယ်အဲသူတို့ဘက်ကတကယ်နဲ့ဟိုလွေးရှာပေါ်ချေခံပြီးတော့အဲ့ဒါ save zone မှာထားရရင်လဲ save zone မှာရွှေ့ပြင်းပြီးတော့သူတို့ကထားမှာပါဒါတွေကတော့ဒါသူဟာနဲ့သူဒါလုံးတွုံးလုံးနေရှိတယ်ဒီလုံးတွုံးလုံးနေရထိုင်ပဲဟိုတဆင်းပြေးတဆင်းဒီလူထွားရတာပ
ါဘင်္ဂလားဒေ့ရှ်ကနေမှာတော့ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့လူခွင့်ရေးအမျိုးသမီးခွင့်ရေးချိုးဖောက်ခံနေရတာတွေကလေးငယ်ခွင့်ရေးချိုးဖောက်ခံရမှုတွေမှာတော့တပ်ဆိုင်ရာကမ့်တာဝန်ရှိတဲ့သူတွေနောက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရေးဖွဲ့စည်းတာဝန်ရှိတဲ့သူတွေကိုသတင်းပေးဖို့တိုင်တန်းအကြောင်းကြားမှုတွေမှာလည်းဖြေရှင်းပေးတာတွေတရားမျှတမှုတွေရနိုင်မှုကအခက်အခဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်လက်တလုံးမှာတော့ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရလူခွေဝင်ကြီးဌာနကရိုဟင်ဂျာအခွင့်အရေးအကြံပေးအပါအဝင်လူခွေအထူးအကြံပေးပညာရှင်တွေထားရှိပြီးတော့လူခွေချိုးဖောက်ခံရမှုတွေကိုအကြောင်းကြားနိုင်မှုမှတ်တမ်းရယူဖြေရှင်းပေးနိုင်မှုတရားမျှတမှုရအောင်ဖော်ဆောင်ပေးနေပါတယ်2024ခုနှစ်ဇန်နဝါရီလ14ရက်နေ့မှာ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရလူခွေဝန်ကြီးဌာနကဖွဲ့စည်းလိုက်တဲ့လူခွေအထူးအကြံပေးပညာရှင်တွေဖွဲ့စည်းလိုက်ရတဲ့အကြောင်းရင်းနဲ့ရှေ့ဆက်ဆောင်ရွက်မယ့်အခြေအနေတွေနဲ့ပတ်သက်လို့လူခွေဝန်ကြီးဌာနလူခွေဒုတိယဝန်ကြီးဦးအောင်ကျော်မိုးကို Skype ကနေတဆင့်ဆက်သွယ်မေးမြန်းကြည့်ပါတယ်
ဆိုတော့ဒီလူခွေဝန်ကြီးဌာနအနေနဲ့ပေါ့နော်ဒီလိုအကြံပေးပုဂ္ဂိုလ်တွေကိုအဓိကခန့်အပ်ရတဲ့အကြောင်းရင်းနဲ့သူတို့ကိုဆက်ပြီးတော့မှသူတို့နဲ့အတူတူလက်တွဲပြီးတော့လှုပ်သွားမယ်လုပ်ငန်းစဉ်တွေအကြောင်းလေးနည်းနည်းရှင်းပြပေးပါရှင့
်အဓိကကတော့တာမန်အခြေအနေမှာကျွန်တော်တို့လူခွေဝန်ကြီးဌာနဆိုတာအစိုးရတည်းရဲ့မှာဟိုတိတ်ရှိလေးရှိတာမရှိတဲ့ဝန်ကြီးဌာနဖြစ်တယ်ပေါ့နော်အလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအရင်ကဖြစ်ပေးတဲ့ဖြစ်ခဲ့တဲ့အခြေအနေတွေကိုဟိုအခြေခံပြီးတော့ကျွန်တော်တို့ခေါင်းဆောင်တွေကဒီအစိုးရဒီဖွဲ့စည်းတဲ့အခါကျတော့ဒီကိုဝန်ကြီးဌာနစီတီထားပြီးတော့ကျွန်တော်တို့ကဖွဲ့စည်းခဲ့တယ်။အဲဒီဘက်မှာဒီထဲမှာလုံနေတဲ့လူတွေထဲမှာလည်းဒီကျွန်တော်တို့ CDM ဝန်ထမ်းတွေပါတယ်လို့တခြားသောကျွန်တော်တို့ကြွန့်ကျင်တဲ့အဲဒီရက်ဖက်ဖွဲ့စည်းတွေကလာတဲ့လူတွေနောက်ပြီးအမျိုးသမီးဖွဲ့စည်းတွေကနေလာတဲ့လူတွေနဲ့ဝန်ကြီးဌာနကိုဖွဲ့စည်းရတာဖြစ်တယ်ပေါ့နော်။ဒီထဲမှာကျွန်တော်တို့မြန်မာနိုင်ငံမှာရဲ့လူခွင့်ရေးခြေနေကအဆိုးအဝါးဆုံးအခြေအနေကိုရောက်နေတဲ့အချိန်အခါလေးကိုဖြစ်တယ်ပေါ့နော်။တနိုင်ငံလုံးနေပါနေစင်းနေများအဲတန်တဲ့မျိုးစုံနဲ့လူခွင့်ရေးချုပ်ပေါ်မှုတွေရှိနေတဲ့အခါကျတော့ဒါကိုကျွန်တော်တို့ကကင်တွေဆောင်ရွက်တဲ့နေရာမှာပြည်တွင်းမှာရောနိုင်ငံတကာမှာရောတကယ့်ထိထိရောက်နေကျွန်တော်တို့ကတရားမျှတမှုလူရှာဖွေပေးတဲ့နေရာမှာရောပေါ့နော်အာဒီမတူချားနာတဲ့နောက်ခံအကောင်အကြောင်းအရာရှိတဲ့လူတွေကိုကျွန်တော်တို့ကခေါ်ဟိုဖိတ်ခေါ်ပြီးတော့ကျွန်တော်တို့ကဖွဲ့စည်းပြင်ဆင်ဖွဲ့စည်းရတာဖြစ်ပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့ဒီအကြံပေးအဖွဲ့အနေနဲ့ဖွဲ့တဲ့အထက်မှာဒီရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူနောက်ဒီရိုဟင်ဂျာတွေနဲ့ပတ်သက်ပြီးတော့မှထဲထဲဝင်ဝင်ဒီတည်တဲ့တရားလဲပါတာကိုတွေ့ရပါတယ်ဆိုတော့အဲ့ဒီဒီလိုရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့အကြံပေးအဖွဲ့ထဲမှာအဲ့လိုအဖွဲ့ဝင်တယောက်ကိုပါဝင်ပြီးတော့လှုပ်ရတဲ့အတွက်ရိုဟင်ဂျာတွေအတွက်ပေါ့နော်အခုချိန်မှာလူခွေချိုးဖောက်မှုတွေရောလူမျိုးတန်းဦးတက်ဖြတ်မှုအထိနိုင်ငံတကာတရားခွင်တွေမှာရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေအတွက်ပေါ့နော်သူတို့အတွက်ဒီအကြံပေးအဖွဲ့ဝင်ကိုခန့်ရတဲ့အဓိကအကြောင်းနဲ့သူ့ဘက်ကနေပြီးတော့ရိုဟင်ဂျာတွေအရေးကိုဘာတွေလုပ်ပေးနိုင်မယ်လို့ရောဟိုကောင်ကျော်မို့တို့အနေနဲ့စီစဉ်ဆောင်ရွက်နေရတာရှိပါလဲရှင့်
ဆိုတော့ Rohingya တွေကကျွန်တော်တို့အကြံပေးတယောက်ခန့်တဲ့ခါကျတော့ကျွန်တော်ရှူဒေါင်းပွန်စုံကတော့ပြန်ကြည့်ခဲ့ရတာပေါ့လူထုနဲ့နှိစက်မှုနောက်ပြီးတော့ဒီ Rohingya ရေးနဲ့ပတ်သက်ပြီးတော့ဒီနားလည်မှုနောက်ပြီးတော့ဒီနိုင်ငံတကာနဲ့ချိတ်ဆက်ဆောင်ရွက်နိုင်မှုဒါတွေကိုကျွန်တော်တို့ကထည့်သွင်းစဉ်းစားခဲ့ရတယ်ပေါ့
ဟုတ်ကဲ့ဒီ Rohingya အကြံပေးအဖွဲ့ဝင်အနေနဲ့ကိုခန့်အပ်လိုက်တဲ့ခါကျတော့အန်ယူဂျီရဲ့လူခွေဝန်ကြီးဌာနကိုလူခွေချုပ်ပေါက်ခံနေရတဲ့ Rohingya တွေကိုရခိုင်ပြည်နယ်ထဲမှာရှိတဲ့ Rohingya တွေရောတခြားဒီတိုင်းရင်းသားဒီမျိုးနယ်တွေရောပေါ့နော်လူကိုယ့်ရဲ့လူခွေချိုးဖောက်ခံနေရတဲ့အဖြစ်အပျက်တွေကိစ္စတွေအနေထားတွေစိုးရိမ်မှုတွေပေါ့နော်ဒါတွေနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်ဆက်သွယ်နိုင်မှုနောက်ခုနဒီအကြံပေးဖွဲ့ဝင်တွေကနေတဆင့်ပေါ့နော်တင်ပြနိုင်မှုအတွက်ကိုသူတို့နဲ့ပတ်သက်ပြီးရှေ့ဆက်လုပ်ငန်းစဉ်တွေဘာတွေလုပ်သွားဖို့ရှိလဲအဲ့ဒါလေးလည်းနည်းနည်းပြောပြပေးပါရှင့
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အဓိကဒီတည်သူလူထုပေါ့ Rohingya တွေပါဝင်ရခိုင်ပြည်နယ်ထဲမှာကြံခဲ့တဲ့6တင်းသော Rohingya ဘင်္ဂလားဒေ့ရှ်မှာရှိတဲ့ Rohingya တွေကျန်တဲ့တိုင်းဒေသတွေမှာရှိတဲ့ကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေအားလုံးကအဲ့တော့တိုင်ကြားမှုကျွန်တော်တို့လူခွင့်ချုပ်ပေါ်မှုတွေနဲ့ပတ်သက်ပြီးတော့ဒီတိုင်ကြားမှုတွေလုပ်တဲ့ခါကျရင်ကျွန်တော်တို့လူထုတွေကြည်ကြည်ပြင်းပြင်းသိအောင်လဲကျွန်တော်တို့ကစနစ်တွေကျွန်တော်တို့ကဟိုလုပ်ထားတာရှိတယ်ဒါကိုကျွန်တော်တို့လူထုတွေသိအောင်လဲအဟိုလူမှုကွန်ရက်ကနေတစင်ပဲဖြစ်ဖြစ်တခြားသောကျွန်တော်တို့ကကြားကန်ကျွန်တော်တို့စက်တွေမှုပုံစံတွေကိုဟိုကလုပ်ပြီးတော့လူထုသိအောင်ကျွန်တော်တို့ကလုပ်ထားတဲ့ဟာတွေရှိတယ်ဟိုတကယ်ဟိုလုပ်ငန်းစိတ်တွေအကောင့်တွေပေါ်တဲ့နေရာမှာဟိုပုံမူထိရောက်တဲ့အဲပုံစံမျိုးနဲ့လုပ်နိုင်ဖို့အတွက်ဖြစ်ပါတယ
်အန်ယူဂျီကြားကာလအမျိုးသားညီညွတ်ရေးအစိုးရလူခွေဝန်ကြီးဌာနဟာရိုဟင်ဂျာခွေရေးအကြံပေးတွေအပါအဝင်လူခွေအထူးအကြံပေးအဖွဲ့တွေအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့လူခွေချိုးဖောက်ခံရမှုတွေပေါ်မှာကွင်းစင်လေ့လာတာမျိုးဓာတ်ရိုက်ဆက်သွယ်စုံစမ်းမေးမြန်းတာမျိုးနဲ့အရေးပေါ်ဆက်သွယ်ရမယ့်ဖုန်းနံပါတ်အီးမေးလ်လိပ်စာတွေထားရှိပေးသင့်တယ်လို့လည်းရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်းကအကြံပြုပါတယ်
ဟို NUG ရဲ့ဟိုလူအခွင့်အရေးဆိုင်ရာဟိုအချံပေးတွေဟိုခန့်တာတဲ့ကိစ္စကိုကြတော့ကျွန်တော်တို့ဟိုကြားသိရပါတယ်သူတို့ကဟိုဒုက္ခစိတ်တွေနဲ့ online မှာပြပြဟိုတခြားနေလည်းနဲ့ပြပြသူတို့ကဟိုတွေးဆပြီးတော့ဒီကိစ္စကိုဟိုသူတို့အသေးစိတ်ဟိုအတိတော့ဟိုပေးမယ်လို့တော့ကျွန်တော်တို့ထင်ပါတယ် ADHD မှာကြတော့ကျွန်တော်တို့အသေးစိတ်သူတို့ဘယ်လိုပဲပုံစံနဲ့ဒီအချက်လေးတွေခောက်ယူမယ်ဆိုတာဒါတော့သိရမှာပေါ့ဗျာဟိုဒီမှာဒုက္ခသည်စခန်းကလူငယ်တချို့ပေါ့နော်ဟိုလူအခွင့်အရေးဆိုင်ရာဝန်ကြီးဌာနရဲ့ဟိုဒူးဝန်ကြီးပေါ့နော်ဥုံချုံမှုနဲ့ဟိုဆက်သွယ်ပြီးတော့ဟိုတည်င်းအချက်လဲပေါ့နော်တည်င်းအချက်လဲတချို့ဟိုမြောင်းဝေတာတော့ဟိုရှိပါတယ်
ရခိုင်မြောက်ပိုင်းနောက်ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံရဲ6ကိုပြေးရှောင်နေကြရတဲ့ရိုဟင်ဂျာတွေအပါအဝင်တိုင်းရင်းဒေသနဲ့မြန်မာပြည်သူလူထုတွေလူခွေချိုးဖောက်ခံရမှုတွေကိုအကြောင်းကြားနိုင်မှုမှတ်တမ်းရယူနေသလိုကျူးလွန်ခံရသူတွေအတွက်တရားမျှတမှုရှိအောင်နိုင်ငံတကာတရားရုံးတွေအထိကျူးလွန်ခံရမှုတွေကိုတင်ပြပြီးတော့နိုင်ငံတကာဥပဒေတွေနဲ့အညီစီစဉ်ဆောင်ရွက်ပေးဖို့ကိုလည်းရိုဟင်ဂျာဒုက္ခသည်တွေကတောင်းဆိုနေကြတာလည်းဖြစ်ပါတယ်ရှင်
မဆုမစူးစီးတင်ဆက်ခဲ့တာပါအခုတော့မြမဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်ရမှာစစ်ကောင်စီအသုံးပြုနေတဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ပစ္စည်းတွေကိုအဓိကထောက်ပံ့နေတာဟာရုရှားဖြစ်တဲ့ဆိုတာကိုတပ်တွေအထောက်အထားတွေနဲ့တွေ့ရကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews က VOA ကိုပြောပါတယ်ဆီအာနာသိန်း၃နှစ်ပြည့်ချိန်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ Tom Andrews ကို VOA Studio ကိုဖိတ်ခေါ်ပြီးတော့မေးမြန်းထားပါတယ်ရှင
်မင်္ဂလာပါအခုကျမတို့ VOA Studio ကိုဖိတ်ခေါ်ထားသူကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ဖြစ်ပါရှင် Thank you Tom for being with us
It's my pleasure it's my honor to be here Thank you
So you have called for UN member states to reassess
Tom Andrews အနေနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုမြမအရေးနဲ့ပတ်သက်လို့ရှိရင်အခြေအနေတွေကိုပြန်ပြီးသုံးသပ်ဖို့အရေးတကြီးတုံ့ပြန်ဆောင်ရွက်ဖို့တောင်းဆိုထားတာတွေ့ရပါတယ်အဲ့တော့မြမအရေးအချက်တဲဖြည့်ရှင်းဖို့အသက်တွေကိုကယ်တင်နိုင်ဖို့ဆိုရင်နိုင်ငံတကာအတိုင်းဝိုင်းအထူးသဖြင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဘယ်လိုပုံစံမျိုးနဲ့အရေးယူဆောင်ရွက်သင့်ပါလဲရှင
် Lives
First, the reassessment. You know, the junta has tried to project this idea of inevitable.
But I'm also noticing that, စစ်ကောင်စီကြိုးပမ်းနေတာကသူတို့သားနိုင်ငံကိုအုပ်ချုပ်နေတဲ့အစိုးရဖြစ်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့သူတို့နဲ့ဆက်ဆံရေးကိုရှောင်လွှဲလို့မရဘဲမဖြစ်မနေဆက်ဆံရမှာဖြစ်တယ်ဆိုတာကိုလုံနေတာပါဒါပေမဲ့သူတို့ဘက်မှာအင်အားတွေနည်းတဲ့နည်းနေတယ်ဆိုတာသိတာပါလေဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပထမဦးဆုံးပြန်အကဲဖြတ်ရမှာကစစ်ကောင်စီနဲ့အဆက်ဆက်မလုပ်ဘဲရှောင်လွှဲလို့ရတဲ့နီးလန်းတွေရှိနေတဲ့အချက်ပါမြန်မာနိုင်ငံနဲ့ပတ်သက်ရင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရလိုမျိုးတရားမျှတတဲ့ခေါင်းဆောင်မှုကိုစားပြုမှုတွေသာရှိနေတဲ့သူတွေနဲ့ဆက်ဆံဖို့လိုအပ်ပါတယ်ဒုတိယအချက်ကတော့စစ်ကောင်စီအပေါ်ပြစ်မှတ်ထားတံခတ်ပိတ်ဆို့မှုတွေထိရောက်အောင်လုပ်ဖို့ပါဥပမာစစ်ကောင်စီကအပြစ်မဲ့ပြည်သူတွေရဲရွာတွေအပေါ်ဘုံကျဲတိုက်ခိုက်ဖို့အသုံးပြုနေတဲ့ဂျက်တိုက်လေရင်တွေမပြန့်တန်းနိုင်အောင်လေရင်လောင်စာစီတွေမရောင်းချဖို့ပိတ်ဆို့တဲ့တန်ခတ်အေးအယူမှုမှာအခြားနိုင်ငံပေါင်းများစွာကထပ်တူပူးပေါင်းဆောင်ရွက်ဖို့လိုအပ်ပါတယ်အမေရိကန်နဲ့ဥရောပသမဂ္ဂတို့ကစစ်ကောင်ဆောင်တွေကိုပြစ်မှတ်ထားအေးအယူတဲ့နေရာမှာတီးကြားစီဆောင်ရွက်နေကြတာကိုညှိနှိုင်းပြီးပူးပေါင်းဆောင်ရွက်မယ်ဆိုရင်ပို့ပြီးတော့ထိရောက်မယ်လို့မြင်ပါတယ်
But China has maintained
တဖက်မှာတော့လုံခြုံရေးကောင်စီမှအမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်နေတဲ့တရုတ်ကမြန်မာစစ်ကောင်စီနဲ့အနီးကပ်ဆက်ဆံရေးတွေရှိနေတာပါအထူးသဖြင့်ရှမ်းပြည်မြောက်ပိုင်းကဒီစစ်ကောင်စီကသူတို့လက်အောက်ခံကိုကတ်နယ်ကြားဆောင်တပ်ခေါင်းဆောင်တွေကိုကြားဖြန့်ရာဇဝင်ဂိုင်းတွေနဲ့ပတ်သက်လို့အလိုရှိနေတဲ့တရုတ်လက်ထဲကိုပေးလိုက်တာမျိုးရှိပါတယ်ပြီးတော့ကုလသမဂ္ဂမှာဆိုရင်လည်းတရုတ်ကစစ်ကောင်စီကိုအမြဲတမ်းကာကွယ်ပေးနေတယ်ဆိုတဲ့ဆွဆွဲချက်တွေလည်းရှိနေပါတယ်အခုလိုစိုက်ဘာရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းဖို့တရုတ်နဲ့စစ်ကောင်စီကြားမှာအနီးကပ်ဆက်ဆံရေးတွေဟာမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ကုလသမဂ္ဂရဲ့အခန်းကဏ္ဍကိုဘလို့ရိုက်ခတ်မှုတွေရှိမလဲရှင
် Well I think clearly it is in the interest of China to recognize that it is its own security interest
တရုတ်နိုင်ငံဘက်ကတော့ရှင်းပါတယ်သူတို့နိုင်ငံရဲ့လုံခြုံရေးစီးပွားရေးနဲ့လူမှုဆိုင်ရာအကျိုးစီးပွားတွေပေါ်မှာအခြေခံပြီးလုံးဆောင်နေတာပါတရုတ်အနေနဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိုနားလည်ဖို့လိုအပ်ပါတယ်စစ်ကောင်ဆောင်တွေဆက်အနာရှင်တွေကိုရှင်တန်ခွင့်ပေးထားခြင်းအဖြစ်မြန်မာနိုင်ငံမှာဥပဒေမဲ့တဲ့လုပ်ရက်တွေပို့ပြီးတော့ဖြစ်ပေါ်စေပြီးတရုတ်ပြည်သူတွေအတွက်ပါအန္တရာယ်ဖြစ်လာစေတဲ့အထိဓာတ်ရိုက်ချင်းချောက်လာနေတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်မြမအကြက်တဲဖြည့်ရှင်းရမှာဩဇာကြီးမားတဲ့အိန္ဒိယတရုတ်နိုင်ငံရဲ့အခမ်းကဏ္ဍကအရေးပါပါတယ်ကျွန်တော်ပြောသမျှကိုတရုတ်ကသဘောမတူပေမဲ့ကျွန်တော်မြင်တဲ့အတိုင်းအမှန်တိုင်းပြောတာပါသူတို့ရဲ့အမြင်တွေကိုလေးစားပါတယ်ဒါပေမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံကိုစားပြုတဲ့တာမကြီးဦးကျော်မွန်ထွန်းဆက်ပြီးရှိနေတဲ့အချက်ကိုကြည့်မယ်ဆိုရင်စစ်ကောင်စီကိုကုလသမဂ္ဂမှာအပြင်းထန်ဆုံးဝေဖန်သူတဦးဖြစ်ပေမဲ့တာမကြီးဆက်ပြီးရှိနေဖို့ဆက်ပြီးတော့ထောက်ခံထားတဲ့နိုင်ငံတွေထဲမှာတရုတ်လည်းပါဝင်နေတာပါဒါကိုကြည့်ရင်ကုလသမဂ္ဂအထွေထွေညီလာခံမှာအတိုက်ခံတွေရဲ့အတန်တွေကိုတရုတ်ကတန်ဖိုးထားတယ်လက်တွေ့ကြကြနားလည်သဘောပေါက်တယ်ဆိုတာကိုတရုတ်ကပြသခဲ့ပါတယ်ဒါကြောင့်တရုတ်နဲ့အပြူသဘောဆောင်တဲ့ပုံစံမျိုးနဲ့ထိတွေ့ဆက်ဆံဖို့ကအရေးကြီးပါတယ
် So given that
ကုလသမဂ္ဂရဲ့အစီခံစာရိအရဆိုလို့ရှိရင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေမှာတုံးနေတဲ့ရဟတ်ရင်တွေဂျက်တိုက်လေရင်အများစုဟာရုရှားလုပ်တွေဖြစ်တယ်လို့ဖော်ပြထားပါတယ်။အဲ့တော့တော်မ်အန်ဒရူးစ်ပြောတဲ့စစ်ကောင်းဆောင်တွေလိုအပ်နေတဲ့ပတ်စံအာဏာနဲ့တရားဝင်မှုဆိုတဲ့အပိုင်းတွေမှာရုရှားကဘလို့အထောက်အကူပေးနေတယ်လို့မြင်ပါလဲရှင့
် Well in point of fact Russia is the same
ဒါကြောင့်ရုရှားဟာစစ်အာဏာရှင်တွေအတွက်တခုတည်းသောအကြီးဆုံးလက်နက်အရင်းမြစ်ဖြစ်ပါတယ်။ဒီအချက်ကိုကျွန်တော်ဘာကြောင့်အသေးစားပြောနိုင်ရသလဲဆိုရင်ကုလသမဂ္ဂကအထုတ်ပြန်တဲ့ကျွန်တော်ရဲ့စီရင်ခံစာနှစ်ခုမှာအထောက်အထားတွေနဲ့ကျွန်တော်တင်ပြထားပါတယ်အခုလုံလုံးစင်မှာလဲစစ်ကောင်စီလက်နက်တွေဘယ်ကရနေသလဲဝင်းဝေးတွေဘလို့စီးဆင်းနေသလဲစတာတွေကိုစမ်းစစ်ထားတဲ့တတရမြောက်အစီရင်ခံစာကိုကျွန်တော်ရေးနေပါတယ်ဒါကြောင့်ရုရှားဟာစစ်ကောင်စီအတွက်အဓိကလက်နက်ရင်းမြစ်ဖြစ်တယ်ဆိုတာကိုကျွန်တော်ပြောနိုင်တာပါဒီလက်နက်တွေကိုကြောက်မဲ့ပွဲအကောင်ဆုံးနီးလန်းတွေနဲ့စစ်ကောင်စီကအသုံးပြုနေတာပါရဟရင်တွေအလွန်ခက်မိစမ်းပြတဲ့လက်နက်တွေဘုံးတွေပါတဲ့ဂျက်တိုက်လေယာဉ်တွေကိုအသုံးပြုပြီးအပြစ်မဲ့ပြည်သူတွေကြေးရွာတွေကိုတိုက်ခိုက်နေတဲ့စစ်ကောင်စီလုပ်ရဟာထိတ်လန့်တုန်လှုပ်စရာကောင်းပါတယ်ဒါတွေကိုရင်ဆိုင်ရတဲ့ပြည်သူတွေရဲ့ဖြစ်ရက်တွေကလည်းတကယ်ကိုကြေကွဲစရာပါရုရှားကဒီလိုလက်နက်တွေကိုစစ်ကောင်စီကိုရောင်းချနေတဲ့လုပ်ရက်ကို ကုလသမဂ္ဂမှာကျွန်တော်အစီရင်ခံတင်ပြတိုင်းဝေဖန်တဲ့အပေါ်မှာလဲရုရှားဘက်ကကျွန်တော်အစီရင်ခံစာကိုလက်မခံဘူးလို့တုံ့ပြန်လေးရှိပါတယ်။အဲ့ဒီအခါမှာကျွန်တော်သူတို့ကိုပြန်ပြောတာကခမည်းတော်ရောင်းချတဲ့ခင်မီလက်နက်တွေကိုစစ်ကောင်စီကအသုံးပြုပြီးအပြစ်မဲ့ကလေးတွေအမျိုးသမီးအမျိုးသားတွေကိုတတ်ဖြတ်နေတဲ့အချက်ပါ။မြန်မာပြည်သူတွေအပေါ်ရဲရဲစက်စက်ဖိနှိပ်ဖို့ဒီလက်နက်တွေအသုံးချနေတဲ့အတွက်စစ်ကောင်စီကိုရုရှားအနေနဲ့အကူအညီတွေမပေးဘဲရပ်တန့်ထားဖို့လိုပါတယ
်။ In your recent statement you have emphasized the
မကြသေးခင်ကထုတ်ပြန်တဲ့ဒီ Tom Andrews ရဲ့မြမအရေးကြီးညာချက်မှာအကာအကွယ်မဲ့နေတဲ့စစ်ပြေးဒုက္ခသည်တွေစီကိုလူသားချင်းစာနာမှုအကူအညီတွေရောက်ဖို့အရေးကြီးနေတာကိုထောက်ပြထားပါတယ်။အထူးသဖြင့်ဆရာနာသိန်းနာကိုဆန့်ကျင်တဲ့လက်နက်ကင်တော်လှန်ရေးအင်အားစုတွေထိန်းချုပ်ထားတဲ့ဒေသတွေမှာဒီလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတာတွေကိုလည်းထောက်ပြထားပါတယ်။အဲ့တော့အလှူရှင်နိုင်ငံတွေအပါအဝင်ကုလသမဂ္ဂအေဂျင်စီတွေအနေနဲ့ကဒီလိုအကူအညီတွေအရေးပေါ်လိုအပ်နေသူတွေစီကိုအကူအညီတွေရောက်အောင်ဘလို့ပုံစံမျိုးနဲ့ထိအောင်အောင်ဆောင်ရွက်သင့်လဲရှင
် 18.6 million people are in dire need of humanitarian aid
မြန်မာနိုင်ငံမှာလူပေါင်း 18.6 သန်းအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအပြင်းထန်လိုအပ်နေပါတယ်လွန်ခဲ့တဲ့နှစ်အတွင်းအလွန်အမင်းအာဟာရချို့တဲ့မှုကြောင့်ကလေးပေါင်း 1,000 လောက်သေဆုံးခဲ့ရကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။နှစ်စဉ်ပဲမြန်မာကလေးငယ်ထောင်ပေါင်းများစွာဟာအစာရေစာငတ်မို့ခေါင်းပါပြီးတေဆုံးနေရတာပါ။လူသားချင်းစာနာထောက်ထားမှုအကူအညီတွေလည်းအရန်ကိုလိုအပ်နေပါတယ်။စစ်ကောင်စီထိန်းချုပ်ထားတဲ့နယ်မြေတွေတဖြည်းဖြည်းနည်းလာတယ်ဆိုတာကျွန်တော်တို့သိပါတယ်။အဲ့ဒီဒေသတွေမှာလူသားချင်းစာနာထောက်ထားမှုအကူအညီပေးရမှာအတားအဆီးတွေတိုးလာတာကိုကျွန်တော်သတိပြုမိပါတယ်။ဒါကြောင့်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့နိုင်ငံတွင်းမှာရှိတဲ့အဖွဲ့အစည်းတွေနဲ့ကွန်ရက်တွေကိုဓာတ်ရိုက်အကူအညီပေးနိုင်အောင်နီးလန်းရှာဖွေဖို့လိုပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံတွင်းကအကူအညီလိုအပ်နေသူတွေစီဓာတ်ရိုက်ရောက်ဖို့ချင်းကပ်ရမယ်နီးလန်းတွေချဲ့ထွင်ရမှာဖြစ်ပါတယ်။နောက်ပြီးတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြံတွေတွေကိုဖြည့်ဆည်းဖို့အတွက်လိုအပ်တဲ့ရန်ပုံငွေတွေကိုပံ့ပိုးကြဖို့ကိုလည်းကျွန်တော်တိုက်တွန်းပါတယ်။
Having been involved in Myanmar's
Tom Andrews ကိုတိုင်ကမြမအရေးနဲ့ပတ်သက်ရင် American အောက်လွှတ်တော်အမတ်တအူးအနေနဲ့1996ခုနှစ်တဝိုက်ကတည်းကကူညီဆောင်ရွက်ပေးခဲ့တာဆိုတော့ဒီလိုနှစ်ပေါင်း30ကျော်မြမအရေးကိုဒီဇိုင်းမမတ်ဆောင်ရွက်လာသူတအူးအနေနဲ့ဒီတစ်ချိန်ဆရာနာသိန်းနာဟာဘလို့အဆုံးသတ်မလဲပြီးတော့ဒီနောက်ဆုံးရလဒ်ကိုရောဘလို့မြင်မိလဲရှင
် I've been doing this obviously I've been engaged I've had the privilege of being engaged withthe human rights movement the democracy movement with the people of Myanmar for many many years
democracy ye lu akwin ye twet jano myama pyu thu ri ne hne paw mya swa lou khe da hout par de da ba mae akhu myama nai ngan yin sai ni ya de a jet de ma ja kin pye le aw phye shin nai me lu myon lin jet ji ji ma ma pe de tu ri ga myama pyu thu ri ko dai mae phit par de thru ye tat ti zwe a myo myin ji ma mu ti twin phan di nai mu tan dai than khai ma mu ri e twet jano a ni ne de ge bae a de mi par deဒါကြောင့်မြန်မာပြည်သူတွေကိုကူညီပံ့ပိုးနိုင်တဲ့အနေအထားမှာရှိနေတာဟာကျွန်တော်အတွက်အခွင့်အထူးတစ်ရပ်ပ
ါ Thank you Tom.
My pleasure.
For being with us.
Thank you.
Thank you.
Thank you.
ဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပ
ါအခုဆက်လက်ပြီးတော့ကျမတို့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်မှာပါမြန်မာຫນွေဦးတော်လှန်ရေး၃နှစ်ပြည်လာချိန်မှာစစ်ကောင်စီဟာအင်အားဆုံးယုတ်ရှုံနေလာနေပြီးတော့တော်လှန်ရေးအင်အားစုတွေဟာပိုးပြီးအားကောင်းလာနေတယ်လို့သုံးသပ်ကြတာတွေတွေ့ရပါတယ်။မြမအရေးမှာနိုင်ငံတကာအကူအညီတွေထိတိရောက်မရပေမဲ့တရုတ်ရဲ့ဝင်ရောက်ဆွတ်ဖက်မှုကတော့ကြီးမားလာနေတယ်လို့ American ငြိမ်းချမ်းရေး Institute အဖွဲ့ကြီးကလည်းထောက်ပြထားပါတယ်။ဒီအကြောင်းတွေကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင့်မရှင်ပြည်တွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေမြန်မာ့ຫນွေဥတော်လှန်ရေးနိုင်ငံတကာယက်တီချက်နဲ့တရုတ်ဆွတ်ဖက်မှုအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာ3နှစ်ပြည့်ခဲ့ပါပြီစစ်တပ်အာဏာသိမ်းတာ3နှစ်တိတိရှိချိန်မှာတော့တိုင်းပြည်ရဲ့အနေအထားဟာလည်းအပြောင်းအလဲကြီးပြောင်းလဲခဲ့ပါပြီပြောင်းလဲခြင်းကအကောင်းဘက်ကိုပြောင်းလဲခြင်းမျိုးမဟုတ်တည်ငြိမ်တဲ့အနေအထားတွေပြည့်ဝင်းခဲ့ရတယ်လွတ်လပ်ခြင်းတွေပျောက်ဆုံးခဲ့ရတယ်ရရှိစဒီမိုကရေစီအခွင့်အရေးတွေစိတ်သုံးခဲ့ရပါတယ်2021နဲ့2024အခြေအနေချင်းဟာအခြားနာကြီးခြားနာခဲ့ပြီလို့ဆိုရမှာပါစီးပွားရေးပညာရေးကျန်းမာရေးဘယ်ညွန်ကိန်းတွေကိုပဲကြည့်ကြည့်အနှုတ်လက္ခဏာတွေကိုပဲတွေ့ကြရမှာပါဒီလိုအခြေအနေမှာအစိုးရကအကောင်ဆိုနိုင်တာကတော့1958-62ကာလတွေကတည်းကမြန်မာနိုင်ငံရေးမှာဗိုလ်ချစိုးမှုခြေလှယ်လာခဲ့တဲ့စစ်အာဏာရှင်စနစ်ကိုအမြင့်ဖြတ်ခြေမုံပြီးဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်သစ်ထူထောင်ကြမယ်ဆိုတဲ့တိုင်းသားပြည်သူအပေါင်းရဲ့တန်ဓိဋ္ဌာန်ပဲဖြစ်ပါတယ်
2020ရွေးကောက်ပွဲရလဒ်ကိုလက်မခံညှင်းပယ်ပြီးတော့ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အရက်သားအစိုးရကိုဖျောက်ချကစစ်တပ်ကအာဏာသိမ်းခဲ့တာ၃နှစ်ပြည့်ချိန်တနည်းအားဖြင့်စစ်တပ်အာဏာသိမ်းတာကိုလက်မခံစန့်ကျင်တော်လှန်ခဲ့တဲ့မြမနွေဦးတော်လှန်ရေးကြီး၃နှစ်တာကာလရှိလာချိန်မှာလက်ရှိအနေအထားတွေကိုသုံးသပ်တာဝေဖန်တာအကဲဖြတ်ကြတာတွေကိုလည်းတွေ့ရပါတယ်USIP လို့ခေါ်တဲ့ American ပြည်တော်စုငြိမ်းချမ်းရေး Institute အဖွဲ့ကြီးကတော့အာဏာသိမ်းပြီး3နှစ်ကြာချိန်မှာမြန်မာစစ်ဗိုလ်ချုပ်တွေဟာရက်တီရှင်တန်ရဲ့အကြအတဲကြီးနဲ့ကြုံတွေ့နေရပြီးဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ကို2024ခုနှစ် February လ1ရက်နေ့ရက်စွဲနဲ့ရေးသားဖော်ပြထားတာတွေ့ရပါတယ်။မြန်မာစစ်တပ်ဟာရိုးရွင်းပျက်စီးကအခြေအနေဆိုးရွားလာနေပြီးခုခံဒေါ်လာရဲ့အင်အားစုတွေဟာပုံမအင်အားကောင်းလာသလိုတရုတ်ရဲ့အခမ်းကဏ္ဍဟာလည်းပုံမကြီးထွက်လာနေတယ်လို့ USIP ကမှတ်ချက်ပေးထားတာတွေ့ရပါတယ
်မတူကွဲပြားတဲ့တော်လိုင်းအင်အားစုတွေကြားမှာပူးပေါင်းဆောင်ရွက်မှုတွေကြောင့်အောင်ပွဲတွေရကစိတ်ဓာတ်တွေတက်ကြွနေကြပါတယ်စစ်မြေပြင်မှာတိုက်ပွဲတွေပိုအားကောင်းလာပြီမယ်လို့နိုင်ငံရေးအရာတိုးတက်မှုကတော့နှေးကွေးနေသေးတယ်စစ်တပ်ကတော့လူဝင်အားလျော့နေလာသလိုထိန်းချုပ်နိုင်တဲ့နယ်မြေဧရိယာတွေလည်းဆုံးရှုံးလျော့နေလာနေတယ်မြမအရေးမှာနိုင်ငံတကာရဲ့တုံ့ပြန်ဆောင်ရွက်မှုကတော့တရုတ်ရဲ့ဝင်ရောက်ဆွတ်ဖက်မှုကလွဲလို့ဘာမှပြောပလောက်အောင်မတွေ့ရဘူးလို့ USIP ရဲ့သုံးသပ်ချက်ကဆိုပါတယ်မြန်မာစစ်တပ်ဟာမြေပြင်မှာဘယ်လောက်ထိရှုံးနေပြီလဲမတူကွဲပြားတဲ့တော်လိုင်းအင်အားစုတွေရဲ့ချုပ်ထွေးတဲ့ဆက်ဆံရေးကိုဘယ်လိုအကဲခတ်မိပါသလဲဆိုတဲ့အမေးကိုတော့ WAC လို့ခေါ်တဲ့ Women Advocacy Coalition အဖွဲ့ရဲ့အကြံပေးဖြစ်တယ်လို့ USIP ရဲ့အကြီးတန်းကျွမ်းကျင်သူလည်းဖြစ်တဲ့ဆရာမနန်းရော်နဲ့USIP ရဲ့မြန်မာနိုင်ငံဆိုင်ရာအစီအစဉ်အရာရှိဖြစ်သူဘေးလီဖို့တူကမြန်မာတော်လိုင်းရေးဟာကဘာပေါ်ကအအောင်မြင်ဆုံးအာဏာရှင်တော်လိုင်းရေးတွေတဲကတခုလို့မြင်ပါတယ်မြန်မာနိုင်ငံမှာအရင်ကပေါ်ပေါက်ခဲ့မှုတဲ့ဒီမိုကရေစီလှုပ်ရှားမှုတွေလိုမြန်မာလူအဖွဲ့အစည်းရဲ့တစိ့တစ်ပိုင်းသာပါဝင်တာမဟုတ်ဘဲမတူကွဲပြားတဲ့အလွှာဆုံးပါဝင်တဲ့ကြီးမားတဲ့စစ်အာဏာရှင်စန့်ကျင်တော်လိုင်းရေးကြီးဖြစ်တယ်စစ်အာဏာရှင်ပုံရံသူကိုစန့်ကျင်တော်လှန်တာတဲ့နိုင်ငံရေးစနစ်သစ်တစ်ခုစီအတူတူစုစည်းပြီးသွားကြမယ်ဆိုတဲ့ဆန္ဒပေါ်လွင်နေတာတွေ့ရတယ်။ဒါ့ပြင်နိုင်ငံရေးသဘောတူညီချက်တွေရဖို့ကတော့အများကြီးဆက်ကြိုးစားကြရအောင်မှဖြစ်တယ်။မြန်မာနိုင်ငံမှာတည်ငြိမ်မှုရဖို့ဆိုရင်တော့စစ်ကောင်စီနဲ့ထိတွေ့ဆက်ဆံတာတွေကိုနိုင်ငံတကာအနေနဲ့ရှောင်သင့်ပါတယ်။ဘာလို့လဲဆိုတော့မတည်ငြိမ်မှုရဲ့အဓိကတရားခံဟာစစ်ကောင်စီဖြစ်နေလို့ပါပဲ။စစ်ကောင်စီအာဏာရှိနေသည်၍တိုင်းပြည်ဟာကာလကြာရှိစစ်ပွဲထဲမှရောက်နေလိမ့်မယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စစ်ကောင်စီကိုထိတွေ့ဆက်ဆံမဲ့အစားတော်လိုင်းအင်အားစုတွေကြားအချင်းချင်းစကားပြောရေးဆွေးနွေးရေးတွေအတွက်ကြိုးပမ်းသင့်ပါတယ်။ဒီအတွက်ထောက်ပံ့ကူညီသင့်ပါတယ်။တော်လိုင်းအင်အားစုတွေကြားအကွဲကွဲပြားပြားဖြစ်စေတာမျိုးကိုရှောင်ကျဉ်ပြီးနိုင်ငံရေးစနစ်သစ်တစ်ခုတည်ထောင်နိုင်ရေးကိုနိုင်ငံတကာအနေနဲ့ထောက်ပံ့ကူညီသင့်ပါတယ်လို့ဆီယာမတ်နန်ရော်နဲ့ဘေးလီဖို့တို့ကဖြေကြားခဲ့ကြပါတယ်
USIB ကအကြီးအကျယ်ပေး Priscilla Club နဲ့မြန်မာနိုင်ငံဆိုင်ရာအစီအစဉ်ဒါရိုက်တာ Jason Tower တို့ကိုအာနာသိစစ်ကောင်စီအပြောင်းလဲဖြစ်စေဖို့နိုင်ငံတကာကဘလို့တုံ့ပြန်ဆောင်ရွက်ရမလဲဆိုတဲ့မေးခွန်းကိုတော့မြန်မာနိုင်ငံအတွင်းကပြင်းထန်တဲ့အကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေဟာဒေသရင်းကိုချိတ်ချောက်လာနေပေမဲ့မြန်မာအိန္ဒိယချင်းနိုင်ငံတွေဟာဘလို့မှမဖြေရှင်းပေးနိုင်ကြသေးပါဘူး။အာဆီယံဘုတ်တဘောတူညီချက်50ထဲမှာပဲပိတ်မိနေကြပါတယ်။အိန္ဒိယဟာလည်းတော်လန်ရေးအင်အားစုတွေနဲ့ခိုင်မာတဲ့မဟာမိတ်တွေအဖြစ်တည်ဆောက်နိုင်တဲ့အခွင့်အရေးရှိပေမဲ့လှုပ်ဆောင်တာမတွေ့ရပါဘူးမြန်မာအပေါ်တရုတ်လွှမ်းမိုးမှုကြီးထွားလာနေတာကိုတံပြန်ဖို့လောက်သာစဉ်းစားနေတာတွေ့ရပါတယ်တရုတ်ဟာလည်းအလားတူပါပဲပထဝီမဟာဗျူဟာအကျိုးစီးပွားအတွက်နေဆက်ဒေတာလုံခြုံတည်ငြိမ်ရေးသူ့ရဲ့ရင်းနှံပိုင်လိုက်ကာကွယ်ရေးနဲ့တရုတ်မြန်မာစီးပွားရေးစင်းကြဖော်ဆောင်နိုင်ရေးတို့အတွက်မြောက်ပိုင်းညီနောင်သုံးဖွဲ့နဲ့စစ်ကောင်စီအပြည့်ရဲ့ရေးကိုဖိအားပေးဆောင်ရွက်ခဲ့တာတွေ့ရပါတယ်။အမေရိကန်အနေနဲ့ဒေါ်လာရေးအင်အားစုတွေကိုလက်လက်မဟုတ်တဲ့အကူအညီတွေဆက်ပေးဖို့လိုအပ်တယ်လို့နိုင်ငံတကာနဲ့ပူးပေါင်းပြီးတော့အထူးသဖြင့်အိန္ဒိယနဲ့အတူစစ်ကောင်စီကိုဖိအားပေးသင့်ပါတယ်။စစ်ကောင်စီအပေါ်နောက်ထပ်ပိတ်ဆို့မှုတွေချမှတ်ပြီးအသွေးကူးပြောင်းရေးမှာပေါ်ပေါက်လာမဲ့အန္တရာယ်တွေကနေအကာအကွယ်ပေးတာထောက်ပံ့ကူညီတာတွေလုပ်ဖို့လိုအပ်ပါတယ်လို့ Priscilla Club နဲ့ Jason Tower တို့ကသူတို့အမြင်ကိုဖြေကြားပါတယ
် USIB ရဲ့သုံးသပ်ချက်ကစစ်တပ်ဟာအင်အားဆုတ်ယုတ်ချုံနေနေပြီဒေါ်လာရင်းအင်အားစုတွေဟာပိုအားကောင်းလာနေပြီသို့တော့တရုတ်ရဲ့ဝင်ရောက်ဆော့ဖက်မှုကြီးထွားလာနေတယ်ဆိုတာကိုအလေးထားထောက်ပြထားတာတွေ့ရပါတယ်တရုတ်ဟာစစ်ကောင်စီကိုတော်လန်တိုက်ခိုက်နေတဲ့မြောက်ပိုင်းညီနောင်သုံးဘွဲ့ကိုအပြစ်ခတ်ရဖို့ဖိအားပေးခဲ့တာကိုကန့်ခေါင်းဆောင်ဟောင်းပယ်ဆောက်ခြင်းအပါအဝင်ကိုကန့်ဆယ်ဦးကိုဇန်နဝါရီ30ရက်နေ့ကနေပြည်တော်အထိလာရောက်ဖမ်းဆီးခေါ်ဆောင်သွားတာတွေဟာတရုတ်ရဲ့ဝင်ရောက်ဆော့ဖက်မှုဘယ်လောက်ကြီးမားတယ်ဆိုတာတက်တည်တာရကတွေပါပဲ The Guardian သတင်းစာကြီးကတော့တရုတ်ဟာဥပဒေတွေတရားမျှတမှုတွေတဲ့သူ့အကျိုးစီးပွားကိုသာအဓိကဦးစားပေးတာဖြစ်တယ်တရုတ်ဟာမြန်မာကိုနှစ်ဖက်ခွကစားလာတာကြာပြီတခါတည်းရမှာမြန်မာအစိုးရဘက်ကရပ်တည်ပြီးတခါတည်းရမှာတိုင်းဒေသလက်နက်ကိုင်အင်အားစုတွေဘက်ကရပ်တည်တတ်တယ်လို့အယ်ဒီဒါအာပေါ်မှာဖေဖော်ဝါရီ၄ရက်နေ့ကရေးသားခဲ့ပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုစောင့်မရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါအခုတော့ ISP မြန်မာမြင်ကွင်းကျဲမှတ်စုအစီအစဉ်ကိုကြည့်ကြရအောင်ပါရှင်စစ်စင်ရေး139နောက်ပိုင်းနိုင်ငံတော်ဝန်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေဟာတဟုန်တိုးမြင့်တက်လာခဲ့ပါတယ်ဒီအကြောင်းအရာနဲ့ပတ်သက်လို့ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျဲမှတ်စုမှာအချက်လက်တွေကိုအခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင်
ဒီကြတဲ့3လကျော်အတွင်းနိုင်ငံတော်ဝန်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေတဟုန်လုံးမြင့်တက်လာပါတယ်။အာနာသိမ့်မှုအလွန်3နှစ်နီးပါးအတွင်းနိုင်ငံတော်ဝန်စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုပေါင်းအကြိမ်3400နီးပါးရှိခဲ့ပါတယ်။အဲ့ဒီပမာဏတွေကအကြိမ်1300ကျော်ဟာပြီးခဲ့တဲ့3လကျော်အတွင်းမှာဖြစ်ခဲ့တာပါ။ဒါဟာစုစုပေါင်းရဲ့39ရာခိုင်နှုန်းနီးပါးရှိပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလထဲမှာတော့လေကြောင်းတိုက်ခတ်မှုအများဆုံးလုပ်ခဲ့တာပါ။အရေးအတွက်အပြင်648ကြိမ်ထက်မနည်းရှိခဲ့ပါတယ်ရှမ်းနယ်ကရင်ပြည်ဒေသတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်ခံရမှုအများဆုံးဖြစ်ခဲ့ပါတယ်စစ်စင်ရေး139နဲ့တလေးလုံးစစ်စင်ရေးတွေကြောင်းဒီဒေသတွေပါဝင်နိုင်ငံအနှံ့မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်၃လကျော်အတွင်းကရင်ပြည်ဒေသမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှု519ကြိမ်ထက်မနည်းရှိခဲ့ပါတယ်။ဒါဟာတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်အများဆုံးဖြစ်ပါတယ်။ရှမ်းပြည်နယ်မှာတော့ဒုတိယအများဆုံးဖြစ်ပြီးအကြိမ်390ထက်မနည်းရှိခဲ့ပါတယ်။စစ်စင်ရေး139နောက်ပိုင်းနိုင်ငံအနှံ့ကမြို့နယ်ပေါင်း88ခုမှာလေကြောင်းတိုက်ခိုက်ခံရမှုတွေရှိခဲ့ပါတယ်။စကိုင်းတိုင်းမှာလေကြောင်းတိုက်ခိုက်ခံရတဲ့မြို့နယ်ပေါင်း22ခုအထိရှိခဲ့ပြီးအများဆုံးဖြစ်ပါတယ်။ ဒုတိယအများဆုံးကရှမ်းပြည်နယ်မှာဖြစ်ပြီးမြို့နယ်ပေါင်း16ခုထပ်မံရှိခဲ့ပါတယ်။လေကြောင်းတိုက်ခိုက်တာအများဆုံးခံခဲ့ရတဲ့မြို့နယ်ကတော့ရိုက်ကော်မြို့နယ်ဖြစ်ပါတယ်။ရိုက်ကော်မြို့နယ်မှာ3လကျော်အတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုပေါင်းအကြိမ်900ကျော်ရှိခဲ့ပါတယ်။အနာသိမ့်မှုအလွန်နိုင်ငံတော်ဝမ်းမှာလေကြောင်းတိုက်ခတ်မှုတွေကြောင့်နေရက်ဆုံးခွာထွက်ပြေးရတဲ့စစ်ပြေးဒုက္ခတွေ3သိန်းကျော်ရှိခဲ့ပါတယ်။အဲ့ဒီအထက်က3သိန်းကျော်ဟာစစ်စင်ရေး1.2ခွန်နောက်ပိုင်းလေကြောင်းတိုက်ခတ်မှုတွေကြောင့်ထွက်ပြေးခဲ့ကြရတာပါ။ကြောက်ကြီးမြို့နယ်ကမြို့သိမ်းတိုက်ပွဲတွေအတွင်းလေကြောင်းတိုက်ခတ်မှုကြောင့်ဒေသခံတွေအများဆုံးထွက်ပြေးခဲ့ကြရပါတယ်။အရေးအတွက်အပြင်စစ်ပြေးဒုက္ခတွေ6,800ထက်မနည်းရှိခဲ့တာပါ။အနာသိမ့်မှုအလွန်လက်နက်ကင်ပြိပခါတွေကြောင့်တနင်္ဂနွေလုံးမှာစစ်ပြေးဒုက္ခတွေဥယျ 4.9 သန်းကျော်ရှိနေပါတယ
်။ဒါကတော့ ISP မြန်မာကအပတ်စဉ်တင်ဆက်နေတဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ပါရှင်။အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတန်တော်ကျော်ကတင်ဆက်မှာပ
ါ။ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေ့ဖြစ်ပါစေတော်ရရှိများရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ
်။ငင်းငင်းဆိုတဲ့သောရရှင်ကတဲ့ဆောင်နဲ့တင်ပြပေးနေတဲ့ VOE ဝိုင်းတော်သူဝိုင်းတော်သားများကိုအထူးကျေးဇူးတင်ရှိပါတယ်တဲ့။ဟုတ်ကဲ့ကျမတို့ကလည်းအားပေးတဲ့သရရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်နော်။လေဟာနေဆိုတဲ့သရရှင်ကတော့အားပေးရတာကြာပါပြီ။ကျွန်တော်အသက်20လောက်ကပါအခုဆိုတော့50ကျော်လာပါပြီတဲ့။ဟုတ်ကဲ့နှစ်ပေါင်း30လောက်အားပေးလာတဲ့သရရှင်မှာရေဒီယိုတွေကအားပေးလာခဲ့တာမလို့အခု Facebook ကပါစာရေးလာတာတွေ့ရတဲ့အတွက်ကြောင့်မလို့ Facebook ကနေပြောလဲဒီပညာနဲ့ like ပါပြောင်းလဲပြီးတော့အားပေးပုံရပါရင်နော်ကျေးဇူးထူးတင်ပါတယ်ရှင်ဘေးကင်းကျန်းမာပါစေလူလူမိတ်ဆွေရုတ်တံ line ထုတ်လွှင့်ပြီးလို့ကျေးဇူးတင်ပါရင်လို့ VOE ကိုတစ်ခါပြောထားမှုတယ်သောရရှင်ရောသားပူပူကတော့မင်္ဂလာပါ VOE အမြဲအားပေးလျက်ပါခင်ဗျာဆိုပြီးတော့ VOE အစီအစဉ်တွေအတွက်ကျေးဇူးတင်ကြောင်းရေးလာတာပါ
ကျွန်တော်က VOE ကိုအမြဲနှားဆင်အားပေးသူပါခင်ဗျ။အင်တာနက်ရတဲ့အခါဆိုရင်တော့ Facebook တို့ YouTube တို့ကနေကြည့်ဖြစ်ပါတယ်။ Live မရရင်တော့လူလူမိတ်ဆွေကနေတမျိုး Radio ကတစ်ပုံကြည့်ရှုနားဆင်အားပေးနေပါတယ်။သတင်းမှန်သတင်းမြန်တွေတင်ဆက်ပေးနေတဲ့ Media ကြီးဖြစ်တာရဲ့နောက်အခုလိုအချိန်ကာလမျိုးမှာအရေးကြီးတဲ့သတင်းတွေကိုမြန်မာပြည်သူတွေအတွက်နေမနာညမနာစူးစမ်းတင်ဆက်ပေးကြလို့မလွတ်တမ်းကြည့်ရှုနားဆင်ဖြစ်ပါတယ်ခင်ဗျ။ကျေးဇူးလည်းတင်ရပါတယ်။ဘူတုဒ္ဒတွေလည်းရပါတယ်။VOA ဝိုင်းတော်သူဝိုင်းတော်သားများကလည်းတယောက်တစ်မျိုးအတန်ပါရမီပြည့်ကြသူတွေပါဖြစ်နိုင်ရင်ကိုကျော်ကျော်သိန်းကိုသတင်းတွေပါဝင်တင်ဆက်ပေးပါအောင်လို့တောင်းဆိုပါရစေခင်ဗျာ
ဟုတ်ကဲ့ပါဒီတော့ရှင်ကိုကျော်ကျော်သိန်းမေးလာပါတယ်နောက်ပြီးတော့ကျွန်မဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲမှတ်ချက်တစ်ခုထဲမှာကိုကျော်ကျော်သိန်းပဲပြောင်းနေရတယ်သတင်းတွေလည်းမတင်ဆက်ပေးဘူးလို့ရေးလာတဲ့မှတ်ချက်လေးလည်းတွေ့ရပါတယ်ရှင်ဟုတ်ကဲ့ကျွန်မတစ်ခါလဲတော့ရှင်တွေကိုဖြည့်ပူးပါတယ်တစ်ခါတော့မကပ်ပါအောင်နှစ်ခါလောက်ရှိပါပြီကိုကျော်ကျော်သိန်းအလောက်ကအနာယူသွားတာတနစ်ကျော်ပါရင်နော်ကိုကျော်ကျော်သိန်းရဲ့ VOE အစီအစဉ်တွေကိုနားဆင်နေမယ်ဆိုရင်တော့ဒီလိုသောရရှင်တွေမေးလာတာလည်းသူကြားမှာပါ VOE ကိုအားပေးတဲ့သောရရှင်တွေကိုကျေးဇူးတင်ပါတယ်နော်ကဘာတော်ကြောင့်သောရရှင်ရင်ဖွင့်တယ်လို့လို့လေးရေးလာတဲ့စာတို့လေးကိုအခုကြားညက်ပြောပြပေးချင်ပါတယ် VOE တဲ့အရင်ကဆိုရင်မနေ့လမ်းလျှောက်ပြီဆိုရင် VOE လေးဖွင့်ပြီးတော့လမ်းလျှောက်တာအခုတော့မဖွင့်ရတော့ပါဘူးအဲ့ဒီအချိန်လေးပြန်ရောက်ချင်ပါပြီတဲ့ကိုကြီးဆူတောင်းပေးပါဦးနဲ့ဟုတ်ကဲ့ပါဆူတောင်းတိုင်းသာပြည့်မယ်ဆိုရင်တော့လေသရရှင်နေအားလုံးအခုဆိုရင်အေးအေးချမ်းချမ်းနဲ့ရှိနေလောက်ပြီးထင်ပါတယ်နော်နောက် ထက်တော်ရရှင်တယောက်နာမည်မခေါ်ပါနဲ့တဲ့သူကတကယ်တမ်းကျတော့ VOE ကိုကျေးဇူးတင်စာလေးပဲခတ်တူတူရေးလာတာပါဒါမဲ့နာမည်မဖော်ပြစီခြင်းနဲ့တော်ရရှင်ဖြစ်ပါတယ်သူကလည်းအမြဲတမ်းအားပေးနေပါတယ်အချိန်နဲ့တပြေးညီသတင်းမှန်တွေကြည့်ရလို့လည်းကျေးဇူးတင်ပါတယ် VOE ရေဌာနတစ်ခုလုံးကျမ်းမာပါစေနောက်တစ်ပေါင်းများစွာလည်း VOE တည်တတ်နိုင်ပါစေမြမပြည်ကပေးစာများအစီအစဉ်ကနေနာမည်ကိုထည့်မခေါ်လိုက်ပါနဲ့နော်ကျေးဇူးအထူးတင်ပါတယ်တဲ့ဟုတ်ကဲ့ပါစိတ်ချပါနော်နာမည်မခေါ်စီခြင်းတဲ့သူတွေကိုကျမသတိထားပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကျွန်တော်ကနေပြည်တော်သားတယောက်ပါတဲ့ VOE ကိုကျွန်တော်ငငယ်လေးတည်းကတီးလုံးကြားရင်အရန်ကိုမှတ်မိနေခဲ့တာပါဆုံးသွားတဲ့ကျွန်တော်ရဲ့ဖေကရေဒီယိုတရှဲရှဲနဲ့ကျွန်တော်နားရရိုက်သွင်းခဲ့တယ်လို့ပါပဲ VOE ကိုအမြဲတမ်းနားထောင်ဖြစ်ပါတယ်VOE အတန်ကြားတိုင်းနဲ့အဖေကိုသတိရပါတယ်တဲ့ဟုတ်ကဲ့ပါဒီလိုစာတွေလဲမကြာခဏရေးတတ်ပါရဲ့နော်ဖခင်ဖြစ်သူအဖိုးဖြစ်သူ VOE ကိုအစီအစဉ်တွေကိုနားဆင်နေတဲ့အတွက်ကြောင့်မလို့ဆက်ပြီးတော့နားထောင်ပြစ်တယ်ဆိုရရင် VOE နားထောင်ပြစ်ရင်မိဘဆွေမျိုးတွေကိုသတိရပြစ်တယ်ဆိုတဲ့စာတွေမကြာခဏရရှိပါတယ်ရှင်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်သရရှင်ရဲ့ကိုပိုင်ထင်မြင်ယူဆချက်တွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။သရရှင်တရားစည်ရေးပရိပခါကြောင့်အဓိကအထိနာရတာပြည်သူတွေပါဆိုပြီးတော့သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာပါတယ်ရှင်
။ခမည်းတော်ဒေါ်လန်ရေတော့မသိပါဘူး။ပြည်သူလူထုကတော့ဖို့ဖို့ညက်ညက်ကြီးနေကြပြီ။တစ်ဖက်ကရှုံးနေတာတော့မှန်တယ်။သို့ပေမဲ့ NUG နိုင်နေတာမဟုတ်။မြောက်ပိုင်းအဖွဲ့တွေအမျက်ရသွားတယ်။အမျက်ထုတ်သွားတယ်။သူတို့အပေါ်မှာလည်း NUG ဩဇာတက်ရောက်ဖို့မဖြစ်နိုင်ပါဘူး။လက်တွေ့ပြစရာကလောက်ကင်မှာမြန်မာမှန်ရင်အကုန်မောင်းထုံနေပြီ။ဒါဟာပြည်내တစ်ခုကောင်းစားရေးတွေဖြစ်နေတဲ့ဆိုတာခမည်းတော်သိသင့်ပါတယ်ဗျ။ PDF တွေကတိုင်းရင်းသားလက်နက်ကိုင်တွေအတွေ့အသုံးချခံအဖြစ်ကံတွေဖြစ်နေပြီးအမှန်တကယ်အမျက်ရသွားတာကဘယ်သူဆိုတာတိတိတသာအဖြေပေါ်နေပါပြီ။
ဒါဟာသောရရှင်တွေရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေဖြစ်ပါတယ်နော်အခုဆက်ပြီးရင်ဖွဲ့စာတစ်စောင်ကိုဖော်ပြပေးချင်ပါတယ်ကျွန်တော်ရဲ့ Facebook အကောင့်တော့လှုပ်ဝက်ပေးစီချင်ပါတယ်ကျွန်တော်ကထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားတယောက်ပါကျွန်တော်ရင်ဖွင့်ချင်တာကတော့ဆိုပြီးတော့ဒီငွေလွှဲတဲ့ကိစ္စခက်ခဲလို့ပါဆိုတော့အခုလိုရေးလာပါတယ
်အခုဆိုရင်ထိုင်းကနေမြန်မာပြည်ကိုငွေလွှဲပြောင်းပေးပို့ရတာတွေပိုပြီးခက်ခဲလာပါတယ်။အာဏာသိမ်းစစ်တပ်ကကြားကနေဖျက်တောက်မဲ့စီးမြင်းနဲ့အတူတင်းကျပ်တဲ့ဥပဒေတွေကြောင့်အိမ်ငုံငွေလွှဲရပိုးခက်လာပါတယ်။ကျွန်တော်တို့ကဟိုးရင်တွေကစိတ်ချယုံကြည်ရတဲ့ငွေလွှဲပွဲစားတွေနဲ့ပို့နေတာအသားတကျအဆင်ပြေပါတယ်။အခုဆိုမြန်မာပြည်ဗက်ချန်းကအိမ်ရောက်ပို့ဆောင်ပေးနေတဲ့သူတွေကိုလိုက်ဖမ်းနေတာမို့ပတ်စံပို့ရတာပိုးခက်ခဲလာပြီလေ။ကျွန်တော်အိမ်ကလူကြီးမိဘတွေကအသက်ကြီးသူတွေမို့ကေပေးတို့ဝက်မန်ဒီတို့ဆိုတာတွေကိုနားမလည်ပါဘူးဒါကြောင့်အတော်လေးစိတ်အနှောက်ယှက်ဖြစ်နေကြပါတယ်ဗျာတရားဝင်ဗန်တွေကပို့ရင်လဲ25ရာခိုင်နှုန်းကဖျက်ခံရမယ်ဆိုတော့တရားဝင်ဗန်တွေကလည်းမလွှဲချင်ကြပါဘူးဗျာ
ဒါကသူတို့လက်လုံလက်စားအလုပ်သမားတွေအနေနဲ့ငွေလွှဲတဲ့အခါမှာကြားနေပြီးတရားဝင်လမ်းကြောင်းကလွှဲတဲ့အခါမှာဖျက်တောက်မှုအခရုံငွေချေဖျက်တောက်မှုများလို့ပါဆိုတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်လာရှိုတီဘောလမ်းမှာအတင်းအဓမ္မငွေကြေးကောက်ခံမှုရှိပါတယ်ဆိုပြီးရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ
်လာရှိုမန်ဆန်တီဘောလမ်းမှာ TNLI တပ်ဖွဲ့ဝင်တွေပင်လုံမှာဆက်ကြီးထတ်ကောက်နေပါသေးတယ်ဒဇမလာမကုံငင်နှစ်ပတ်လောက်ကပါပထမရက်ကကားခွန်ဆောင်ဖို့ပြောပါတယ်ပြီးလိုက်ပါတယ်ဒုတိယရက်ကျတော့အဲ့ဒီခွန်ဆောင်ဆောင်ရွက်နဲ့တွားလောက်ခင်ပြီးပါတယ်ယနေ့တတိယရက်မှာကျတော့အခွန်ဆောင်ဆောင်ရွက်တက်တက်မရတော့ပါဘူးအတွားကုံအခွန်မှာပါဇက်စီးနဲ့တောင်းပါတယ်အပြံမှာလဲကုံထတ်တင်လာလို့ကုံစုံခွန်ထတ်တောင်းပါလေငဲတဲ့ပမာဏမဟုတ်ပါဘူးတောင်းလာပြီးတော့တိန်ခဏတိပေးရတဲ့ကားလည်းရှိပါတယ်ကားခွန်ဆိုတော့ကအကုန် PC လို့အစကပြောပါတယ်အခုကသွေးဆုပ်စရာကားနဲ့လာတော့ရှိနေတဲ့ကားတွေကိုနီးမျိုးမျိုးနဲ့ဂုတ်သွေးဆုပ်ပါတော့တယ်ဒီတိုင်းဆက်သွားနေမယ်ဆိုရင်ကားမောင်းစားလို့ဘလို့မှအဆင်ပြေပြေတိုင်တော့လို့အခုလိုမျိုးရေးတာပါ TNL အထက်လူကြီးတွေလက်အောက်ငယ်သားတွေကိုထိမ့်ပေးဖို့မြစ်တိုင်ရဲ့ခံပါတယ်တော်လိုင်းလမ်းစဉ်မအောင်မြင်မဲနဲ့ပြည်သူထောက်ခံမှုဆုံးရှုံးသွားရင်တမရလူပြုတ်ခွဲသွားနိုင်ပြီးတော့ရေရှည်မှာပြည်သူတွေအမြင့်ဆုံးနဲ့သာရင်ဆိုင်ရမှာကိုခေါင်းဆောင်တွေလည်းလူလာမယ်မဟုတ်ဘူးလို့ထင်ပါတယ
်။ဒါကတော့သူတို့ပြည့်ရဲ့တိုင်းသားနေမြေတွေအဝေးပြေးလမ်းတွေမှာငွေကြေးကောက်ခံမှုတွေရှိပါတယ်ဆိုတော့သောရရှင်တယောက်မကြေမနက်စာရေးလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်။အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြောပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြသလိုအချိန်မီလေးကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုနိုင်ကြပါရှင်။အခုတော့ကမ္ဘာတစ်လွှာထူးခြားဆန်းများတဲ့အစီအစဉ်ကိုကြည့်ကြရအောင်ပါဂျာမနီနိုင်ငံမြူနစ်မြို့မှာစန်နီယာကြီးတလုံးကိုလေထဲမှာဒေါင်းလိုက်ထောင်ပြီးတော့တီးပြနေပါတယ်အမေရိကန်ပြည်ထောင်စုနယူးဂျာစီပြည်နယ်ကတရိတ်ဆန်ဆောက်ရှောက်ရေးဂီဟာတခုကနေပြီးတော့ရီးစားဟောင်းကိုတင်းကွတ်ပါဆိုတဲ့ခေါင်းစဉ်နဲ့လမ်းဘေးကြောင်တွေကိုတင်းကွတ်မဲ့အစီအစဉ်တခုကိုလာမဲ့Valentine's Day ချစ်သူများနေ့အထိမ်းအမှတ်အနေနဲ့လှုပ်ဆောင်နေပါတယ်ဒီလိုကဘာတလွားထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့အတူမခင်ဖြူထွေးကပြောပြမှာပါရှင
်။ဂျာမနီနိုင်ငံမြူနစ်မြို့မှာစန်နီယာကြီးတလုံးကိုလေထဲမှာတောင်းလိုက်ထောင်ပြီးတည်ပြနေပါတယ်။အမြင့်ပေ30ကျော်လေထဲမှာတောင်းလိုက်ထောင်ထားတဲ့စန်နီယာကြီးကိုလေထဲမှာပဲ Swiss လူမျိုးစန်နီယာပညာရှင် Alan Hosh ကတောင်းလိုက်ထောင်လိုက်တည်ခဲ့တာပါ။အခုလိုဖျော်ဖြေမှုတွေမှာစောင်းရသည်ရဲ့နေတာအတူဆုံးနေဖြစ်တဲ့ဒီဇင်ဘာလ22ရက်နေ့အတွက်ရည်ရွယ်ဖန်တီးထားတဲ့သချင်းကိုတီးပြခဲ့တာဖြစ်ပြီး Piano Vatican လို့ခေါ်တဲ့စန်နီယာတောင်လိုက်တီးပြတဲ့အမှုပညာပြခွက်ရဲ့အစိတ်ပိုင်းလည်းဖြစ်ပါတယ်။သူ့ရဲ့နေစဉ်ဖျော်ဖြေမှုတွေမှာပဝင်းညင်က၄တန်တွေ၊နှင်းတန်၊မိုးတန်နဲ့ရေခဲတန်တွေကိုလိုက်ပြီးစန်နီယာတန်တွေကိုနေစဉ်နည်းနည်းစီပြောင်းတီးခဲ့တယ်လို့ Hosh ကပြောပါတယ်။နားထောင်နေသူတွေအနေနဲ့လည်းအေးဆက်နေတဲ့စောင်းရသည်မနက်ခင်းပိုင်းတွေမှာနားထောင်ရတာကြောင့်အနွေးတွေအထက်ထက်ဝစ်ထားပါတယ်။အမြဲတမ်းပြောင်းလဲနေတဲ့သဘာဝပတ်ဝန်းကျင်ရဲ့အတန်တွေကိုနားဆင်စေချင်တာကြောင့်အခုလိုဒေါင်းလိုက်စန်နီယာတီးဖို့အကြံဉာဏ်ရခဲ့တာလို့လဲ Hosh ကပြောပါတယ်။သူဟာဆောင်းရသည်ရဲ့နေတာအတူဆုံးနေ့ကနေနှွေရသည်ရဲ့နေတာအရှိဆုံးအထိ182ရက်ကြာမနက်တိုင်းနေမထွက်ခင်အခုလိုဖျော်ဖြေဖို့စီစဉ်ထားပါတယ်။နောက်ဆုံးမှာတော့အခုလိုနေစဉ်ပြောင်းလဲသွားတဲ့တေဂီတာအတန်တွေကို Switzerland နိုင်ငံမှာပဲပွဲချင်းပါတင်ဆက်ဖို့ရှိပါတယ်ရှင်။
အမေရိကန်နိုင်ငံနယူးဂျာစီပြည်နယ်ကတရိတ်ဆန်စောင့်ရှောက်ရေးဂီဟာတစ်ခုမှာဗီဇာဟောင်းကိုတင်းကွတ်ပါဆိုတဲ့ခေါင်းစဉ်နဲ့လမ်းဘေးကြောင်တွေကိုတင်းကွတ်မဲ့အစီအစဉ်တစ်ခုကိုလာမယ့် Valentine Day ချစ်သူများနေ့အထိမ်းအမှတ်အနေနဲ့လှုပ်ဆောင်နေပါတယ်။ဒေသတွင်းမှာရှိတဲ့လမ်းဘေးကြောင်တွေတိုးပွားလာတာကိုထိန်းချုပ်ဖို့အတွက်အခုလိုလှုပ်ရှားမှုကိုလှုပ်ဆောင်တာပါ။အမေရိကန်ဒေါ်လာ50လှူဒန်းသူတွေအနေနဲ့ဂီဟာမှာစောင့်ရှောက်ထားတဲ့ကြောင်တစ်ကောင်ကိုဗီဇာဟောင်းနာမည်ပေးလို့ရမှာဖြစ်ပြီးတော့အဲ့ဒီကြောင်ကိုဂေဟာကတင်းကွတ်ပေးတာကာကွယ်ဆေးထိုးပေးတာနဲ့ အခုလိုမျိုးလှုပ်ဆောင်ပြီးကြောင်ကြီးလိုက်တာနဲ့တိတာစေမဲ့ကြောင်ကလေးတွေရဲ့နေရွက်ထိတ်ကလေးတွေဖျက်ပေးပြီးရင်တော့ရက်ွက်ထဲကိုပြန်လွှတ်ပေးမှာပါအခုလိုအစီအစဉ်ကြောင်ကမ်ဒန်ခရိုင်အတွင်းမှာ Jeff, Mike, Ian, Tyler စတဲ့နာမည်နဲ့လမ်းမေးကြောင်တွေအများကြီးဖြစ်နေပြီလို့ဒီ Homework Bound တိရိစ္ဆာန်ဂေဟာအုပ်ချုပ်ရေးမှူး Kansari Ransky ကပြောပါရယ်ဒီဂေဟာအနေနဲ့တစ်နှစ်ကိုကြောင်အကောင့်3,000ကျော်စောင့်ရှောက်နေရပြီးတော့2023ခုနှစ်ထဲမှာလမ်းမေးကြောင်အကောင့်600ကျော်ကိုသိမ်းကုတ်ပြီးရက်ွက်ထဲကိုပြန်လွှတ်ပေးခဲ့ပါရယ်အခုအစီအစဉ်ဟာလူကြိုက်များလို့နဲ့အတွက်စစ်သူများနေပြီးသွားရင်လည်းဆက်လုပ်ဖို့အစီအစဉ်ရှိတဲ့အကြောင်းဂေဟာကပြောပါရယ်ခင်ဗျာ
ဂျပန်နိုင်ငံကနာမည်ကျော် Hello Kitty ကျောင်းရုပ်ကလေးအနှစ်90ပြည့်အထိမ်းအမှတ်အနေနဲ့ပြည်ထောင်နိုင်ငံလန်ဒန်မြို့ကဆမ်မဆက်အင်ဒေါ်မှာပြပွဲတစ်ခုကျင်းပနေပါတယ်ဒီပြပွဲကိုတော့ Cute ချစ်စရာလို့နာမည်ပေးထားပြီး Hello Kitty ကျောင်းရုပ်ကလေးတွေနဲ့ချစ်စရာကာတွန်းရုပ်လေးတွေပြထားပါတယ်ခေပြန်ရေးကျိမှုအနုပညာလက်ရာတွေကချစ်စရာအနုပညာလက်ရာတွေဒေဂီတာဖက်ရှင်နဲ့ဗီဒီယိုဂိမ်းတွေကိုလည်းပြသထားပြီးခေဆက်ဆက်ကလုပ်ခဲ့တဲ့ Hello Kitty နဲ့ပတ်သက်တဲ့ထုတ်ကုန်တွေအမတ်တရားပစ္စည်းတွေကိုလည်းပြသထားပါတယ် Cute ပြပွဲဟာခေပြန်ရဲ့အနုပညာလက်ရာတွေနဲ့အနုပညာရှင်အသစ်တွေရဲ့ချစ်စရာကောင်းတဲ့လက်ရာပုံစံမျိုးစုံကိုပြသဖို့ဖြစ်ပါတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ဒါပေမဲ့လည်းချစ်စရာကောင်းတဲ့အယုတ်ကလေးတွေအနုပညာလက်ရာတွေနဲ့အခြားတစ်ဖက်မှာလှုပ်ကြံဖန်တီးတတ်တာတွေအယုတ်ဆိုးအကြီးတန်းမှုတွေရှိနေတဲ့ဆိုတာကိုပြသကျင်တာလည်းပါပါတယ်လို့ပြားတိုင်မှု Clearer Category ကပြောပါတယ် Somerset Angel မှာဒီပြပွဲကို April 14ရက်နေ့အထိပြသထားမှာပါရှင
် Australia နိုင်ငံမှာ3နှစ်အရွယ်ကလေးငယ်တစ်ယောက်ဟာ Hello Kitty အယုတ်ကောက်တဲ့ဆက်ထဲကို၄ဘက်ထောက်ဝင်သွားတဲ့အတွက်ရဲတပ်ဖွဲ့ကကယ်တင်ခဲ့ရပါတယ်အယုတ်ထုတ်ပေးတဲ့ဆက်ရဲ့အပေါက်ကနေဝင်သွားတာဖြစ်ပြီးတော့သုံးနှစ်သားကလေးအီသန်ကတော့အထဲကနေပြန်ထွက်ချင်တဲ့ပုံမပေါ်ပါဘူးသူ့ကိုကယ်ထုတ်ဖို့အတွက်ဆက်ရဲ့တခြားဘက်ခြမ်းမှာကလေးကိုတွားရခံရပြီးတော့ဖန်ကိုခွဲပြီးကယ်ထုတ်ခဲ့ရတာပါကလေးကိုချီမထုတ်လာပြီးမှတော့ဘယ်အယုတ်ကိုလိုချင်လဲလို့ကယ်တင်ခဲ့တဲ့ရဲကနောက်နောက်ပြောင်ပြောင်နဲ့မေးခဲ့ပါတယ်ခင်ဗျာ
ကဘာတလာထူးခြားဆန်းများတင်ဆက်အစီအစဉ်ကိုကိုငိမ့်ချက်နဲ့အတူမက်ခင်ဖြူတွေးကတင်ဆက်သွားတာပါတနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့တင်ဆက်ချက်ကိုကိုအောင်လွင်ကပြောပြမှာပါရှင
်ပါလက်စတိုင်းဒုက္ခသည်တွေအတွက်ကုလသမဂ္ဂအကူအညီပေးရေးအေဂျင်စီ UNRWA ရဲ့ဂါဇာဒေသကရုံးချုပ်မြေရောက်နေရာအပါအဝင်မီတာရာနဲ့ချီရှည်လျားတဲ့ဥမင်လမ်းကြောင်းတစ်ခုအစ္စရေးတပ်ဖွဲ့တွေရှာဖွေတွေ့ရှိခဲ့ကြပါတယ်။ဒါဆိုရင် UNRWA ကိုအကာအကွယ်ယူပြီးဟားမတ်စစ်သွေးကြွတွေလှုပ်ရှားနေတဲ့အထောက်ထားသည့်အဖြစ်နဲ့လည်းပြောဆိုခဲ့တာပါ။နိုင်ငံခြားသတင်းတောက်တွေကိုလည်းဥမင်လမ်းကြောင်းနေတဲ့အစ္စရေးစစ်တပ်အင်ဂျင်နီယာတွေကခေါ်ယူပြတ်သားခဲ့ကြပါတယ်။ပရစ်ခတ်တွေပြင်းထန်နေတဲ့မြန်မာ၊ပါလက်စတိုင်း၊အစ္စရေး၊ယူကရိန်းနိုင်ငံတွေပါဝင်ကမ္ဘာမှာစေဝါကုသမှုခံယူခွင့်မရသူတွေအတွက်ဆုတောင်းမေတ္တာပို့သတဲ့အကြောင်းပိုယန်မင်းကြီးဖရန်စစ်ကဒီကနေ့စင့်ပီတာယဉ်မြမာပြုလုပ်တဲ့တင်းနှင်းတွင်နေဆုတောင်းပွဲအခမ်းအနားမှာမင်ကြားသွားပါတယ်ဒီကနေ့ကြောက်တဲ့ကမ္ဘာနာမကျန်းသူများနေ့ထိမ့်မှတ်ဖြစ်ပိုယန်မင်းကြီးမင်ကြားရမှာလဲနာမကျန်းသူတွေကိုပြုစုဆောက်ရှောက်ဖို့အရေးကြီးတယ်ဆိုတော့ဒီနေ့2024ခုနှစ်မှာအာရုံစိုက်ကြဖို့လဲတိုက်တွန်းသွားပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့3နှစ်ကရတားဆူရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအချင်းတောင်တွေကိုတိုးချဲ့နေတယ်လို့ကောင်းဝင်ဂျိုဒူထောက်ထားတပ်ပုံတွေကိုအခြေခံပြီးလေးလာဆန်းစစ်ချက်တခုကဖော်ပြပါရတယ်။2022ခုနှစ်ဖေဖော်ဝါရီလကနေပြီးခဲ့တဲ့လအထိအများပြည်သူသိရှိခွင့်ရှိတဲ့ကောင်းဝင်ဂျိုဒူတပ်ပုံတွေကိုလေးလာဆန်းစစ်ချက်တွေအရတိုးချဲ့နေတာတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။စီအန်အန်မှာပါတဲ့အချင်းထောင်တွေရဲ့တဝက်နီးပါးမှာထပ်မံတိုးချစ်ထားတဲ့လက္ခဏာတွေတွေ့ရကြောင်းလဲဗြိတိန်ခြေဆိုင် Center for Information Resilience ရဲ့မြန်မာ Witness ဖွဲ့ကပြောဆိုခဲ့တာဖြစ်ပါတယ်။စကိုင်းတိုင်းနဲ့မွန်ပြည်နယ်မှာအချင်းထောင်အစ်တွေဆောက်လုပ်ထားပြီးအေရဝတီတိုင်းမှာလည်းနောက်တစ်ခုပြည်စည်းလူနီးပါးရှိနေသလိုပဲခူးတိုင်းမှာနောက်ထပ်တစ်ခုတိစောက်ဖို့ပြင်ဆင်နေတာတွေ့ရတယ်လို့လည်းအစီအစဉ်ကစားပြည်စုသူတွေကပြောဆိုထားကြပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုကိုအောင်လင်းကောင်းလင်းဦးကပြောပြသွားတာပါကျမတို့ဒီကနေ့ထုတ်လွှင့်တဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်ဒီကနေ့ညပိုင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရရနိုင်ပါအ အတန်ဖန်းအင်ဂျင်နီယာကတော့ဂျိုနာဂမ်မင်းဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ဟဲလင်ဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းကနေပြီးတော့ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းတိုမီတာ1925 32တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖန်းယူနားဆင်နိုင်ပါတယ်ရှင်ကျမတို့အစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင်ကျမအင်ဂျင်နီယာThis program has come.